မင်္ဂလာပါရှင်2019ခုနှစ်မတ်လ18ရက်တနင်္လာနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ line kilometer 18 19နဲ့ 25 တို့ကနေတိုက်ရိုက်နှာစင်နိုင်ပါတယ်ရှင်ကျမခွာညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျမကတော့စုမြတ်မော်ပါရှင် New Zealand နိုင်ငံမှာလူ90သေဆုံးခဲ့တဲ့ဗလီနှစ်ခုပေါ်တိုက်ခိုက်မှုဖြစ်ခဲ့ပြီးတဲ့နောက်တနက်ကင်ဆောင်ခွင့်ဥပဒေပြင်ဆင်မဲ့အချက်တွေကို10ရက်အတွင်းကြေညာမယ်လို့ဝန်ကြီးချုပ်ကကြေညာခဲ့ပါတယ်2019ခုနှစ်ကစခဲ့တဲ့ရခိုင်ပြည်ပခဖြစ်စဉ်တွေနဲ့ပတ်သက်လို့ထပ်မံစစ်စစ်အတီးပြုနိုင်ဖို့ဆိုပြီးမြန်မာစစ်တပ်ကအဖွဲ့ဝင်3ဦးပါစုံစမ်းစစ်ဆေးရေးခုံရုံးကိုဖွဲ့စည်းစတင်စစ်ဆေးနေပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုစောင်ဝင်းထိုင်နဲ့ကြေညာပေးပါမယ်ရှင
်အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့တနိုင်ငံလုံးအပြစ်ရရေးအခက်အခဲတွေကိုဖြေရှင်းဖို့အစိုးရငြိမ်းချမ်းရေးအဖွဲ့တွေနဲ့အတူကြိုးပမ်းသွားမှာဖြစ်တဲ့အကြောင်း KNPP ပြောခွင့်ရသူကပြောပါတယ်
NC လမယူထွန်းနဲ့ရတော့ဒီနေ့ကျွန်တော်တို့ကြည်ကြည်လေးလေးပြောခဲ့ကြပါတယ်။အခုကလည်းအားလုံးသိကြတဲ့အတိုင်းပေါ့နော်။ NCE ကုနိုင်ကအကြတင်းနေရင်ဆိုင်နေရတဲ့ကာလဝ
င်ကြတဲ့ကယင်းမျိုးသားတိုးတက်ရေးပါတီပြောခွင့်ရဖြစ်ပါတယ်ရှင်။အဲဒီနောက်မလေးရှားနိုင်ငံမှာတရားမဝင်အလုပ်လုပ်နေတဲ့နိုင်ငံခြားသားတွေကိုဖမ်းဆီးရမှာမြန်မာနိုင်ငံသားအများစုပါဝင်နေတယ်ဆိုတဲ့အကြောင်းကိုလည်းကြားကြရမှာပါ။နိုင်ငံတကာသတင်းလွှာမှာတော့ပြင်သစ်နိုင်ငံကအဝါရောင်ရောင်ပြန်အင်ကြီးဝိစန္ဒပြပွဲမှာလူရဲဖြစ်စီမှုတွေရှိနေတဲ့အကြောင်းကိုလည်းပြောပြပေးပါမယ်ရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုစောဝင်းလှိုင်တို့ပြောပြပါမယ်ရှင်
။ New Zealand နိုင်ငံ Christchurch မြို့မှာဗလီနှစ်ခုအပေါ်ပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်တနက်ကင်ဆောင်ခွင့်ဥပဒေတွေကိုပြင်ဆင်ဖို့အတွက်ဝန်ကြီးအဖွဲ့တွင်ဆုံးဖြတ်နိုင်ခဲ့ပြီလို့ဝန်ကြီးချုပ် Jacinda Ardern ကဒီကနေ့ပြောကြားလိုက်ပါတယ်။
This ultimately means that within 10 days of this horrific act of terrorism, we will have announced reforms which will, I believe, make our communities.
အကြံဖက်ဝါဒအခြေခံနဲ့ခြောက်ခြားပွဲတိုက်ခိုက်မှုကြီးဖြစ်ခဲ့ပြီး၁၀ရက်အတွင်းမှာပြုပြင်ပြောင်းလဲမဲ့အချက်တွေကိုကြေညာပါမယ်။ကျမတို့လူမှုအသိုင်းအဝိုင်းကိုပိုပြီးလုံခြုံစေမဲ့အပြောင်းလဲတွေဖြစ်မယ်လို့ယုံကြည်ပါတယ်လို့ဝန်ကြီးချုပ်အာဒန်ပြောသွားတာပါ။မွတ်စလင်ထုံးစံအရာအာသုဘချနိုင်ဖို့အတွက်ဗလီနှစ်ခုမှတည်ဆုံးခဲ့သူ90ရဲ့အလောင်းတွေအလုံးကိုပုတ်ထူးနဲ့မကုန်ခင်မိသားစုတွေစီပေးပါမယ်လို့လည်းဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။အလောင်းတွေဘသူဘဝဖြစ်တယ်ဆိုတာဖော်ထုတ်နိုင်ဖို့ဩစတြေးလျကကျွမ်းကျင်သူ6ယောက်ရောက်နေတယ်လို့လည်းပြောပါတယ်။မိသားစုတွေကိုပြန်ပေးတဲ့အလောင်းတွေမမှားအောင်လို့အများဆုံးဆောင်ရွက်နေတယ်လို့တေမှုတေခင်စစ်စေးရဲ့အရာရှိချုပ်ကလည်းပြောပါတယ်။တေဆုံးခဲ့သူတွေရဲ့နာမည်စာရင်းကိုတရားဝင်မထုတ်ပြန်သေးပေမဲ့စာရင်းအကြမ်းကိုတော့မိသားစုဝင်တွေကိုပေးထားပါတယ်။လူပေါင်း90တေဆုံးပြီး90လောက်ထိခိုက်ဒဏ်ရာရခဲ့တဲ့ဖြစ်ခတ်မှုအတွက်အသက်28နှစ်အရွယ်ဩစတြေးလျလူမျိုး Brandon Harris Darren ကိုလူသတ်မှုနဲ့အာဏာပိုင်တွေကတရားစွဲထားပါတယ်။သူ့ကိုဧပြီလ5ရက်နေ့ကျရင်ဒုတိယအကြိမ်ရုံးထုတ်မှာဖြစ်ပါတယ်ရှင်
။နယူးဇီလန်နိုင်ငံကမွတ်စလင်ဘလီပြစ်ခတ်မှုအတွင်းတေဆုံးသွားကြသူတွေအတွက်ဝမ်းနည်းကြောင်းပြသတဲ့အနေနဲ့ရောအဲ့ဒီလူတွေကိုဂုဏ်ပြုတဲ့အနေနဲ့ရော Christchurch မြို့ကចောင်းသားတွေဟာမော်ရီတာနီတိုင်းရင်းသားလူမျိုးစုတွေရဲ့ရိုးရာဟာခါအကနဲ့ဒီကနေ့ကပြဖြောပြခဲ့ကြပါတယ်။ Christchurch မြို့အမျိုးသားတည်ထောင်အထက်တန်းចောင်းသားတွေကHagley College ကျောင်းရှိရာကိုခြေတက်သွားပြီးအဲ့ဒီဂုဏ်ပြုအကကိုပြုလုပ်ခဲ့ကြတာပါ။ Hagley College ဟာအကြံဖက်တိုက်ခတ်ခံရသူတွေကိုကြည့်ရှုဆောင်ရှောက်ပေးတဲ့နေရာဖြစ်ခဲ့ုံနဲ့မကဘဲဝမ်းနည်းပူဆွေးစွာနဲ့စူတောင်းခုပြုကြတဲ့နေရာလည်းဖြစ်လာခဲ့ပါတယ်။ Christchurch မြို့ကဗလီနှစ်ခုမှဖြစ်သွားခဲ့တဲ့တိုက်ခိုက်မှုကြောင့်အနည်းဆုံးလူ90သေဆုံးသွားခဲ့တာမှာသေဆုံးသူတွေရဲ့ရုပ်အလောင်းတွေကိုအာဏာပိုင်တွေကမိသားစုတွေထံပြန်ပို့ဖို့စီစဉ်နေပြီဖြစ်ပါတယ်။မလ15ရက်တောက်ကြနေ့ကဖြစ်သွားခဲ့တဲ့အဲ့ဒီတိုက်ခိုက်မှုဟာအကြံဖက်လို့ရဖြစ်ကြောင်းနယူးဇီလန်ဝန်ကြီးချုပ်Jacinda Ardern ကပြောကြားလိုက်ပါတယ်ဒါဟာညဉ့်ညနေကာလအတွင်းနယူးဇီလန်နိုင်ငံမှာဖြစ်သွားတဲ့အဆိုးအဝါဆုံးလူအစုလိုက်အပြုံလိုက်တပ်ဖြတ်ခံရမှုလည်းဖြစ်ပါတယ
် Netherlands နိုင်ငံ Utrecht မြို့မှာလူနေရက်ွက်ဖက်ပြေးဆွဲတဲ့တိုက်ရထားတစ်စီးပေါ်မှာပြစ်ခတ်မှုကြောင့်တော်တော်များများထိခိုက်ဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါရတယ်။တနက်သမားဟာပြစ်ခတ်ပြီးတော့ကားနဲ့ထွက်ပြေးသွားတယ်လို့သတင်းတွေထွက်နေပြီးတော့ဒီဖြစ်ရပ်ကိုအကြမ်းဖက်ဝါဒအခြေခံနဲ့တိုက်ခိုက်မှုဖြစ်နိုင်တဲ့အနေနဲ့သဘောထားစုံစမ်းနေတယ်လို့ရဲကပြောပါရတယ်။အခင်းဖြစ်တဲ့နေရာမှာအရေးပေါ်တုံ့ပြန်ရေးတာဝန်ရှိသူတွေအပြင်အကြမ်းဖက်မှုတံပြန်ရေးရဲအရာရှိတွေရောက်နေတယ်လို့မြို့အနောက်ဘက်မှာရှိတဲ့တရထဘူရာယုံတခုအနာတဝိုက်ကိုဒီအဝင်အထွက်မလုံနိုင်အောင်လဲလုံခြုံရေးတွေတားဆီးထားပါတယ်။အရေးပေါ်ကူညီကယ်ဆယ်သူတွေသွားလာရလွယ်အောင်လို့လူတွေကိုလည်းဝေးဝေးနေကြဖို့တာဝန်ရှိသူတွေကပန်ကြားထားပါတယ်။သိပ်မကြခင်အချိန်ကဖြစ်ခဲ့တဲ့တိုက်ခိုက်မှုအပေါ်မှာအရင်အင်မတန်စိုးရိမ်နေလို့ဝန်ကြီးချုပ်မာခရူတာကပြောကြားပါတယ်။ထိခိုက်သေးဆုံးမှုနဲ့ပတ်သက်လို့တရားဝင်အတိအကျထုတ်ပြန်ပြောခြင်းမရှိပေမဲ့အခင်းဖြစ်တဲ့နေရာမှာဒီလူသေးအလောင်းလိုယူဆရတဲ့အဝတ်ဖြူနဲ့အုပ်ထားတဲ့အရာတချို့ကိုလည်းတွေ့ရပါတယ်ရှင်။
ငါလာတွင်ပြကြသွားခဲ့တဲ့အီသီယိုးပီးယားလေကြောင်းလိုင်းလေယာဉ်နဲ့အင်ဒိုနီးရှားလေကြောင်းလိုင်း Lion Air လေယာဉ်တွေရဲ့လေယာဉ်ပြန်တမ်းမှုမှတ်တမ်းအချက်လက်တွေစင်တူနေတာရှင်းတယ်လို့အီသီယိုးပီးယားတည်ယူပို့ဆောင်ရေးဝန်ကြီးဌာနကပြောကြားခဲ့ပါတယ်။ပြကြခဲ့တဲ့လေယာဉ်နှစ်စင်းလုံးဟာ Boeing 737 MAX လေယာဉ်အမျိုးအစားတွေဖြစ်ကြပါတယ်။ Ethiopia လေကြောင်းအမတ်စဉ်၃ရက်နေ့လေယာဉ်ကနေပြန်တန်းရတဲ့မှတ်တမ်းနေမှတ်တမ်းတင် Black Box ကနေအထက်မှာမှတ်ထားတဲ့အချက်လက်အားလုံးနှိပါပြန်ရခဲ့တယ်လို့ဝန်ကြီးချုပ်ဒက်ကမာဝစ်မဂတ်စကသတင်းတောက်တီကိုပြောကြားခဲ့ပါတယ်ပြောကြားခဲ့တဲ့ Boeing 737 MAX 8လေယာဉ်တွေမှတ်တမ်းတင်ခဲ့တဲ့ဘလို့အချက်လက်တွေဆင်တူတာလဲဆိုတာကိုတော့သူကကြေကြေပြန့်ပြန့်ရှင်းမပြခဲ့ပါဘူးမလာ၁၀ရက်နေ့ကလေယာဉ်ပေါ်ပါသွားသူ158ယောက်စလုံးသေဆုံးခဲ့တဲ့ Ethiopia လေယာဉ်ပြတ်ကျမှုနဲ့ပတ်သက်တဲ့ကနဦးအစီရင်ခံစာကိုရက်30အတွင်းထုတ်ပြန်မယ်လို့လဲဝန်ကြီးမဂတ်စကပြောကြပါတယ်လေယာဉ်ပြန်တန်းနေစဉ်ရုတ်တရက်အင်ဂျင်ဆက်ရက်မတော့အောင်ကာကွယ်ပေးတဲ့ Anti-Stall စနစ် software ကိုအသစ် update လုပ်မယ်လို့737 MAX လေယာဉ်တွေထုတ်လုပ်တဲ့ Boeing ကုမ္ပဏီကကြေညာထားပါတယ်။ဒီချိန်ထဲမှာပဲလေယာဉ်တွေစစ်ချလုံခြုံမှုနဲ့ပတ်သက်လို့တာဝန်ရှိတဲ့ FAA American ပြည်ထောင်စုလေကြောင်းဆိုင်ရာအာဏာပိုင်တွေက PR ပေးခံနေရပါတယ်။ Boeing 737 MAX အမျိုးအစားလေယာဉ်တွေနဲ့ပတ်သက်လို့သတ်မှတ်ထားတဲ့အတိုင်းစစ်ဆေးပြီးလုံခြုံစစ်ချရတယ်လို့သတ်မှတ်ခဲ့တာဖြစ်တယ်လို့ FAA ကတော့အလေးနဲ့ပြောကြားနေပါတယ်။
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းထိုမီတာ70 kHz 10683လိုင်းထိုမီတာ19 kHz 15565နဲ့လိုင်းထိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဒီနေ့လာနေညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်2018ခုနှစ်ကစခဲ့တဲ့ရခိုင်ပဋိပက္ခဖြစ်စဉ်နဲ့ပတ်သက်လို့ထပ်မံစစ်ဆေးအတည်ပြုနိုင်ဖို့ဆိုပြီးမြန်မာစစ်တပ်ကအဖွဲ့ဝင်3ဦးပါစုံစမ်းစစ်ဆေးရေးခုံရုံးကိုဖွဲ့စည်းလိုက်တဲ့အကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ပါတယ်။ဗိုလ်ချုပ်မြတ်ကျော်ဦးစီးတဲ့ဒီ3ဦးပါအဖွဲ့ကိုခုံရုံးဆိုတဲ့အမည်တပ်ထားပေမဲ့ဘလို့လုတ်ပိုင်ခွင့်နဲ့ဘလောက်ကင်တွယ်ဆောင်ရွက်မလဲဆိုတဲ့အသေးစိတ်ကိုတော့ထုတ်ပြန်ပြောဆိုတာမရှိသလိုဒါနဲ့ပတ်သက်လို့တပ်မတော်ပြောခွင့်ရသူတွေကိုလည်းဆက်သွယ်မေးလို့မရခဲ့ပါဘူး။ဖြစ်စဉ်များအားစုံစမ်းစစ်ဆေးခဲ့သည့်စုံစမ်းစစ်ဆေးရေးအဖွဲ့၏အစီရင်ခံစာများအပေါ်စစ်ဥပဒေချုပ်ရုံးကလေးလာသုံးသပ်အကြံပြုတင်ပြချက်များအရ၎င်း Human Rights Watch အဖွဲ့ Amnesty International အဖွဲ့နှင့်ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ Fact Finding Mission တို့၏ဆက်ဆွဲရေးသားဖော်ပြသောအစီရင်ခံစာများအပေါ်စစ်ဥပဒေချုပ်ရုံးကလေးလာသုံးသပ်အကြံပြုတင်ပြချက်များအရ၎င်းအစီရင်ခံစာအသီးသီး၏ရေးသားဖော်ပြချက်များကိုထပ်မံစစ်ဆေးအတည်ပြုရန်လိုပါသည်လို့ဒီကနေ့မတ်လ18ရက်နေ့ကစတင်တဲ့ဒီစုံစမ်းစစ်ဆေးရေးခုံရုံးဖွဲ့ရတဲ့ရည်ရွယ်ချက်ကိုဖော်ပြထားပါတယ်မြန်မာအစိုးရဘက်ကရောဒီစစ်တပ်ဘက်ကပါနိုင်ငံတကာသုံးနှုန်းနဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံတဲ့အပြင်ရခိုင်မြောက်ပိုင်းကလူမွတ်စလင်တွေအပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလုပ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုလည်းအချင်းအမြစ်မရှိဘူးလို့ညှင်းဆန်ထားတာပါတချိန်တည်းမှာပဲဒီအဖြစ်အပျက်တွေနဲ့ပတ်သက်လို့ ICC နိုင်ငံတကာရာဇဝတ်တရားရုံးကိုလွှဲပြောင်းဖို့တိုက်တွန်းမှုတွေရှိနေပါတယ်အခုမလအတွင်းမှာပဲ ICC ရှေ့နေချုပ်ဦးဆောင်တဲ့ပနမစုံစမ်းစစ်ဆေးရေးအဖွဲ့ဟာရိန်ဂျာအရင်းနဲ့ပတ်သက်လို့အမှုတည်ဆောက်နိုင်ဖို့မက်ကလန်ဒေ့ရှ်ကဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပါတယ် ICC ခုံရုံးဖွဲ့စည်းဖို့သဘောတူညီချက်မှာမြန်မာကလက်မှတ်ရေးထိုးထားခြင်းမရှိပေမဲ့လက်မှတ်ရေးထိုးထားတဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာဒုက္ခသည်တွေမောင်းထုတ်ခဲ့တယ်ဆိုတဲ့အနေနဲ့နယ်မြေစီရင်ပိုင်ခွင့်အာဏာယူနိုင်ဖို့အတွက် ICC ဘက်ကလည်းနီးလန်းရှာဖွေနေပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်ကတော့ဒီအမှုတွေနဲ့ပတ်သက်လို့ ICC ကိုလွှဲပြောင်းနိုင်ခြင်းမရှိရင်တခြားနိုင်ငံကခုံရုံးအသစ်ဖွဲ့ပြီးအရေးယူဖို့တိုက်တွန်းနေပါတယ
်အင်ဒိုနီးရှားနိုင်ငံပပူဝါပြည်နယ်မှာရက်ဆက်မိုးကြီးခဲ့တာကြောင့်ရုတ်တရက်ရေကြီးမြေပြိုမှုတွေဖြစ်ခဲ့လို့89ယောက်ထဲမှာနေသေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရခဲ့တယ်လို့ထောင်နဲ့ချီအိုးအိမ်မဲ့ဖြစ်ခဲ့ကြရပါတယ်။မလ16ရက်နေ့ကစန်တာနီမြို့မှာမြေပြိုမှုအတွင်းပျောက်ဆုံးနေသူတွေကိုဆက်လက်ရှာဖွေနေကြပါတယ်။အဲ့ဒီမြို့မှာ50ကျော်သေဆုံးပြီး80ထဲမှာနေထိခိုက်ဒဏ်ရာရခဲ့တယ်လို့အင်ဒိုနီးရှားသဘာဝဘေးအန္တရာယ်ဆိုင်ရာဌာနပြောခွင့်ရသူကပြောပါတယ်။စေကူတာခံယူဖို့လိုအပ်သူတွေကိုအဖြစ်လောက်ထားတဲ့ယာယီစခန်းတွေမှာကုသမှုပေးနေပါတယ်။အဲဒီမှာအသေးစားဒဏ်ရာသူတွေကိုကုသပေးနိုင်ပြီးအရိုးကျိုးသူတွေ၊ကိုယ်ဝန်ဆောင်တွေလိုလူနာတွေကိုတော့ဒေသတွင်းကစေယုံတစ်ခုကိုပို့ဆောင်ကုသပေးနေရတယ်လို့ဆရာဝန်တွေကပြောပါတယ်။ပေါပူဝါပြည်နယ်မြို့တော်ဂျာယပုထရာမှာလည်းမြို့မိုးကြီးမြေပြိုလို့9ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။မြေပြိုခဲ့တဲ့နေရာအားလုံးအထိကယ်ဆယ်ရေးတွေမရောက်နိုင်သေးတဲ့အတွက်သေဆုံးသူအရေအတွက်တိုးလာနိုင်သေးတယ်လို့တာဝန်ရှိသူတွေကသတိပေးထားပါတယ်။ရေဘေးကယ်ဆယ်ရေးစခန်း6ခုမှာဒုက္ခသည်4000ကျော်ခိုးလုံနေကြရပါတယ်။ရေကြီးမြေပြိုတဲ့တံကိုစိုးစိုးဝါးဝါးခံထားရတဲ့စန်တာနီမြို့ပတ်ဝန်းကျင်မှာတစ်တောတွေမှာတစ်တောပြုံးနှီးမှုတွေ ဖြစ်နေတာကြောင့်ရုတ်တရက်ရေကြီးမြေပြိုမှုတွေဖြစ်နိုင်တယ်လို့တဘာဝဘေးဒဏ်ကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေကအရင်ကတည်းကသတိပေးထားခဲ့တာဖြစ်ပါတယ်။တစ်ပင်နေဆက်ပြောဖို့အင်ဒိုနီးရှားအစိုးရက2018ခုနှစ်တုန်းကမျိုးစေ့တွေတောင်အဲ့ဒီကိုပို့ပေးခဲ့ပါတယ
်။အာဖရိကတိုက်အရှေ့တောင်ပိုင်းကိုဒီနေ့ကနေ့ကတင်အားဖြင့်အိုက်ဒိုင်ဆိုက်ကလုန်းမုန်တိုင်းတိုက်ခတ်မှုကြောင့်150ကျော်သေဆုံးခဲ့ပြီးတော့ရာကျော်ပျောက်ဆုံးနေပါတယ်။မုန်တိုင်းနဲ့အဆိုးဆုံးခံရတာကမိုဇမ်ဘစ်နိုင်ငံဘေတာမြို့ဖြစ်ပါတယ်။အဲ့ဒီမှာကူညီကယ်ဆယ်ဖို့အတွက်နိုင်ငံတကာကြက်ချီနီနဲ့လာကြားနေအဖွဲ့တွေလည်းရောက်နေကြပါတယ်။ပျက်စီးဆုံးရှုံးမှုတွေကိုဝေဟင်ကနေစမ်းစစ်ခဲ့မှုအရထိခိုက်မှုအတိုင်းအတာအတော်ကိုဆိုးပြီးတော့မုန်တိုင်းထံခံရတဲ့နေရာ90လောက်ကလုံးဝထိခိုက်ပျက်စီးခဲ့တယ်လို့ကြက်ချီနီအဖွဲ့ကဥဆောင်သူကပြောပါတယ်။မိုဇမ်ဘစ်မလာဝီနဲ့ဇင်ဘာဘွေနိုင်ငံတွေမှာလူပေါင်းတသန်းခွဲကျော်မုန်တိုင်းထံခံရတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။ကျေးလက်ဒေတာတွေမှာတောင်းတဲ့ချီဟာလမ်းပန်းဆက်သွယ်ရေးနဲ့တယ်လီဖုန်းဆက်သွယ်မှုတွေလည်းပြတ်တောက်နေပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့မတ်လ14ရက်နေ့ကလေတိုက်နှုန်းတနာယီကိုကီလိုမီတာ200ကျော်နဲ့မိုဇမ်ဘစ်နိုင်ငံဘေတာမြို့ကိုစတင်တိုက်ခတ်ခဲ့တာပါ။အဲဒီနောက်မလာဝီနဲ့ဇင်ဘာဘွေနိုင်ငံတွေဘက်ကိုမုန်တိုင်းဆက်လက်ရွှေ့ရှားတိုက်ခတ်ခဲ့တာဖြစ်ပါတယ်။မုန်တိုင်းကြောင့်မိုဇမ်ဘစ်နဲ့မလာဝီနိုင်ငံတွေမှာသေဆုံးသူ122ယောက်ထက်မနည်းရှိတယ်လို့ကုလသမဂ္ဂကပြောပါတယ်။တနင်္ဂနွေနေ့အထိသေဆုံးသူ65ယောက်ရှိတယ်လို့ဇင်ဘာဘွေတာဝန်ရှိသူတွေကလည်းအတည်ပြုပါရယ်မုန်တိုင်းနဲ့ကယ်ဆယ်ရေးတွေဆောင်ရွက်ဖို့ဇင်ဘာဘွေနဲ့မိုဇမ်ဘစ်သမ္မတတွေဟာနိုင်ငံခြားခီးစဉ်တွေကနေနိုင်ငံကိုပြန်လာခဲ့ကြရပါတယ်
အမေရိကန်ပြည်ထောင်စုအနောက်လယ်ပိုင်းပြည်နယ်တချို့မှာမိုးသည်ထန်စွာရွာသွန်းပြီးအရင်ကကြားခဲ့တဲ့နှင်းတွေအေးပြောကုန်တာကြောင့်မြစ်ချောင်းတွေရေရှမ်းနေတဲ့အတွက်ဒေသခံတွေဘေးကင်းရာကိုတင်းရှောင်ကြဖို့အာဏာပိုင်တွေကအမိန့်ထုတ်ပြန်ထားပါတယ်။မိုးသည်ရေကြီးမှုတွေကြောင့်အခုချိန်ထိအနည်းဆုံးလူ2ဦးသေဆုံးပြီးဖြစ်ပါတယ်။ဟာရီကိန်းမုန်တိုင်းနဲ့တူတဲ့ဘုံဆိုင်ကလုန်းလို့ခေါ်တဲ့နှင်းမုန်တိုင်းကြောင့်သွာလာရေးတွေရပ်ဆိုင်းသွားခဲ့ပြီးတဲ့နောက်အခုနောက်ဆက်တွဲဖြစ်လာတဲ့ရေကြီးမှုတွေကမြို့တွေကိုရေလွှမ်းကုန်တယ်လို့ဆယ်တွေရေကာတာတွေလည်းကျိုးပေါက်ကုန်ပါတယ်။ရေပေးတင်ပြည်သူတွေကိုအကူအညီပေးနိုင်ရေးအတွက် Nebraska, Iowa, Wisconsin ပြည်နယ်တွေကပြည်နယ်အုပ်ချုပ်ရေးမှုတွေကသူတို့ပြည်နယ်အသီးသီးမှာအရေးပေါ်အခြေအနေကိုကြေညာခဲ့ပါတယ်။ Missouri ပြည်နယ်ရဲ့အနောက်မြောက်ပိုင်းကစိန့်ဂျိုးဆက်မြို့မှာမြစ်ရေရှာနိုင်ကြောင်းမိုးစလပညာရှင်တွေကခန့်မှန်းထားတာကြောင့်လိုအပ်ပေးတွေကတဲအိတ်တွေနဲ့မြစ်ကမ်းနပေးတွေမှာလိုက်လံကာယာနေကြပါတယ်။ Illinois ပြည်နယ်မှာလည်း Mississippi မြစ်ရေရှာမယ်လို့မျှော်လင့်ထားတာကြောင့်မြစ်ကြောတစ်လျှောက်မှာရှိတဲ့မြို့တချို့မှာရေကြီးမှုတွေရေကြီးမှုသတိပေးချက်တွေထုတ်ပြန်ထားရပါတယ်။လွန်ခဲ့တဲ့9လလောက်ကအုံနောက်ယောဂာနဲ့တည်ဆုံသွားခဲ့တဲ့အထက်လွတ်တော်အမဂျွန်မက်ကိန်းကိုသမ္မတဒေါ်နယ်ထရန့်ကပြင်းထန်စွာထိုးနှက်တိုက်ခတ်မှုအသစ်တွေပြုလုပ်ခဲ့ပါတယ်။ဂျွန်မက်ကိန်းဟာဗီယက်နမ်စစ်ပွဲအတွင်းစစ်သုံးဘက်အဖြစ်ဖမ်းဆီးထိန်းသိမ်းခံခဲ့ရသူလည်းဖြစ်ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွင်းသမ္မတထရန့်ရဲ့မက်ဆွတ်စီယုံအဖွဲ့နဲ့ရုရှားကြားဆက်နွယ်မှုရှိမရှိဆိုတာစုံစမ်းစစ်ဆေးဖို့ရီပဘလစ်ကန်အထက်လွတ်တော်အမဖြစ်သူဂျွန်မက်ကိန်းကလုံဆော်ပေးခဲ့ကြောင်းစနေနေ့တင်းငွေနေနေရဲ့အတွင်း Twitter လူမှုအကွင့်ကတစ်ဆင့်၃ချိန်ရေးသားခဲ့တဲ့အထက်သမ္မတထရန့်ကထည့်သွင်းရေးသားခဲ့တာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America The OA တင်းလာနေညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုစောဝင်းလိုင်းတို့ပြောပြပေးခဲ့ကြတာပါရှင်အခုတနိုင်ငံလို့အပြည့်ရရေးအတွက်ဆွေးနွေးညှိနှိုင်းနေကြတဲ့အခြေအနေကိုအရင်ဆုံးပြောပြမှာပါတနိုင်ငံလုံးအပြစ်ရရေးသဘောတူစာချုပ် NCA ဟာလောလောဆယ်မှာအကြက်တဲနဲ့ရင်ဆိုင်နေရပြီးဒီအကြက်တဲကိုဖြည့်ရှင်းနိုင်ဖို့အစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့အတူကြိုးပမ်းသွားနေကြောင်းကရင်နီအမျိုးသားတွတ်တက်ရေးပါတီ KNPP ရဲ့ပြောခွင့်ရသူကအမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဗဟုဌာန NRPC နဲ့တွေ့ဆုံဆွေးနွေးပြီးမှပြောပါတယ်။ဒါအပြင်အစိုးရနဲ့နှစ်ဖက်သဘောတူစာချုပ်ကိုအကောင့်ထဲပေါ်ရမှာတွေ့ကြုံရတဲ့အခက်အခဲတွေကိုလည်းဆွေးနွေးနိုင်ခဲ့တဲ့အကြောင်းပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြထားပါရရှင်
။ဟုတ်ကဲ့အစိုးရရဲ့အမျိုးသားပြည်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC နဲ့ NCA ကိုလက်မှတ်မြေထိုးသေးတဲ့ KNDP အမျိုးသားတိုးတက်ရေးပါတီ KNPP တို့ဟာဒီကနေ့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့တာပါ။ဒီကနေ့ဆွေးနွေးပွဲမှာ NCA မှာပါဝင်လက်မှတ်ရေးထိုးရင်းနဲ့ပတ်သက်ပြီး KNPP ကိုယ်စားလှယ်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူနဲနဲဘလိုကဆွေးနွေးပွဲအပြီးမှာအခုလိုပြောဆိုပါတယ
် NCA လက်မှတ်ရေးထိုးနိုင်ရတော့ဒီနေ့ကျွန်တော်တို့ကြည်ကြည်လေးလေးပြောခဲ့ကြပါတယ်အခုကလည်းအားလုံးသိကြတဲ့အတိုင်းပေါ့နော် NCA ကုနိုင်ကအကြတဲ့နေရင်ဆိုင်နေရတဲ့ကာလပေါ့နော်အဲ့အကြတဲ့ကိုဖြေလျှော့နိုင်ဖို့ကအစိုးရဖက်ကလည်းအင်မတန်ကြိုးပမ်းနေတာကိုကျွန်တော်တို့မြင်ရတယ်သူနည်းတူပဲNCE ကိုလက်မှတ်ရေးထိုးသွားပြီးတဲ့အဖွဲ့တွေလည်းဟိုလိုက်ပြီးတော့ကြိုးပမ်းနေတာကိုကျွန်တော်တို့တွေ့ရတယ်အဲ့ဒါတွေကအားရမှုရှိပါတယ်သူတို့ဒီပဲ KNPP လို့အဖွဲ့တွေကNCE လမ်းကြောင်းပေါ်သွားပါမယ်ဆိုတဲ့မူအရပေါ်တော့ကျွန်တော်တို့လည်းပါဝင်ပြီးတော့ကြိုးပမ်းနေပါတယ်ကြိုးပမ်းမှုကတော့ဒီလိုဆွေးနွေးရင်းနဲ့ပဲဟိုဟာဖြည်းဖြည်းချင်းစီပေါ်တော့ကျွန်တော်တို့လူရအောင်ရောက်မယ်လို့တော့ကျွန်တော်တို့မျှော်လင့်ပါတယ်
K PNPP အဖွဲ့အား2012ခုနှစ်ကငင်းချမ်းရေးအတွက်ပြည်내အဆင့်ပြည်တော်စုအဆင့်ဆိုင်ရာနှစ်ဖက်သဘောတူစာချုပ်တွေကိုလက်မှတ်ရေးထိုးထားပြီးဖြစ်ပါတယ်။ဒီကနေ့ဆွေးနွေးပွဲမှာ bilateral call နှစ်ဖက်သဘောတူစာချုပ်ကအကောင်အထည်ဖော်ဖို့ခက်ခဲတဲ့အချက်တွေကိုလည်းဆွေးနွေးခဲ့ကြောင်းဆက်ပြောပါတယ
်။ bilateral သဘောတူညီချက်ထဲမှာကျွန်တော်အကောင်အထည်ဖော်ဖို့လုပ်ငန်းတွေကဟိုဒေသဖွံ့ဖြိုးရေးပြီးတော့ပညာရေးနဲ့ကျန်းမာရေးပေါ့နော်။အဲ့ခန္ဓာတွေမှာအကောင်အထည်ဖော်တဲ့ခါမှာခက်ခဲတွေရှိတာပေါ့နော်။သဘောတူညီချက်ရကတချို့ကိစ္စတွေမှာဆိုလို့ရှိရင်ညှိနှိုင်းပြီးတော့မှဆောင်ရွက်ရမယ်တချို့ကိစ္စတွေကြတော့ကူးတွဲပြီးတော့မှဆောင်ရွက်ရမယ်ဆိုတာတွေဟိုသဘောတူထားကြတယ်ဒါပေမဲ့တကယ်လက်တွေ့မှာကြတော့အဲ့လိုလုံနိုင်တဲ့အနေအထားကြီးကအမြင်မ်းမရှိဘူးအများတာကတော့မရှိတာများတယ်ဆိုတော့အဲ့လိုပုံမှာကျွန်တော်တို့ကတစ်ဖက်တစ်ဖက်ကြားတင်းမာမှုတွေပိုဖြစ်တယ်အဲ့လိုတင်းမာမှုတွေကိုဒီနေ့အစ်မလည်းဟိုလက်စီစီဝီတွေမှာဖြေလျှော့နိုင်ဖို့ပေါ့နော်အဲ့ဒါလေးလည်းဆွေးနွေးကြတယ်ဒါပေမဲ့ဟိုလူချင်းတဲ့အောင်မြင်မှုအတိုင်းတာအထိမရောက်တော့အခုလိုမျိုးကျွန်တော်တို့လည်းဒီ NRPC နဲ့ပြီးတော့ဆွေးအစ်မပေါ့နော်အဲ့ဒါလေးကိုလာဆွေးနွေးပြီးတော့မှနီလန်းရှာကြပါတယ်
ပြည်내အဆင့်လစဉ်စည်းဝေးတွေကိုအရင်ကပြည်내အစိုးရနဲ့တပ်ပိုင်းဆိုင်ရာတာဝန်ရှိသူတွေနဲ့သာဆွေးနွေးခဲ့ရာကနောက်ပိုင်းမှာ NRPC နဲ့ငင်းချမ်းရေးကွန်ဖရင့်ကပါပါဝင်ဆွေးနွေးဖို့သဘောတူခဲ့ကြောင်းလည်းပြောပါတယ် KNPP အဖွဲ့ဟာမနက်ဖြန်မှာတော့တက်မရော်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံဖို့ရှိပြီးဒီဆွေးနွေးပွဲမှာတပ်ပိုင်းဆိုင်ရာကိစ္စတွေအပြင်2019ခုနှစ်ဒီဇင်ဘာလမှာတည်ဆုံခဲ့ရတဲ့ KNPP တပ်ဖွဲ့ဝင်3ဦးရေးကိုလည်းထည့်သွင်းဆွေးနွေးဖို့ရှိနေပါတယ်ဆွေးနွေးပွဲမှာပါဝင်တက်ရောက်ခဲ့တဲ့ငင်းချမ်းရေးကော်မရှင်ရဲ့အထောက်အကူပြုအဖွဲ့ဝင်ဦးကျော်လင်းဦးကဒီကနေ့ဆွေးနွေးပွဲအပေါ်မှာအခုလိုပြောဆိုပါတယ်
ကျွန်တော်တို့ဒီ KMPP နဲ့ကတော့ထိုင်းနိုင်ငံချင်းမိုင်မြို့မှာလူသဘော3ချိန်ကျွန်တော်ဆွေးနွေးခဲ့ပါတယ်အဲ့တော့ဒီဆွေးနွေးမှုရဲ့ရလဒ်အရာပေါ့နော်အခုဒါနေ့ပြီးတော့မှထပ်ပြီးတော့မှကျွန်တော်တွေ့တာဖြစ်ပါတယ်အဲ့တော့ဒီနေ့ဆွေးနွေးပွဲမှာတော့ရလဒ်ကောင်းတွေအများကြီးပါပါတယ်ဒီကတော့ဒေသဖွံ့ဖြိုးရေးကိစ္စတွေပညာရေးကျန်းမာရေးကိစ္စတွေဒီဖြေရှင်းရမယ့်ကိစ္စတွေကျွန်တော်ကိုယ်မနေနဲ့ဆွေးနွေးနိုင်တယ်ပြီးရင်ကျွန်တော်တို့ဒီပြီးခဲ့တဲ့ငင်းငင်းကွန်ရှင်နဲ့သဘောတူညီချက်အရလစဉ်ပြည်နယ်ဆင်စည်းဝေးပွဲတွေလည်းဆက်ပြီးတော့လုပ်သွားဖို့ရှိပါတယ်။ဒါပြင်လာမယ့်ဒီဧပြီလမကုန်ခင်မှာနောက်တစ်ချိန်ထပ်ပြီးတွေ့ဖို့လည်းနှစ်ဖက်သဘောတူခဲ့ပါတယ
်။ဒီကနေ့ဆွေးနွေးပွဲမှာ NRPC ဘက်ကပြည်ထောင်စုရှေ့နေချုပ်ဦးထွန်းထွန်းဦးကဥဆောင်ခဲ့တယ်လို့ KNPP ဘက်ကတော့ဒူဥက္ကဋ္ဌခူးဦးရယ်ကဥဆောင်ဆွေးနွေးခဲ့တာဖြစ်ပါတယ်။လာမယ့်27ရက်နေ့မှာတော့ NRPC ဟာ KNPP အပါအဝင် NCA လက်မှတ်မြေထိုးသေးတဲ့တိုင်းသာလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့တွေ့ဆုံဖို့ရှိတယ်လို့နောက်တည့်ရက်မှာတက်မရော်ကလည်းတဖွဲ့ချင်းနဲ့တွေ့ဆုံဖို့ဖိတ်ကြားထားပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေအတွင်းအေးရခိုင်လက်နက်ကိုင်အဖွဲ့နဲ့မြမအစိုးရတပ်တို့ကြားဖြစ်နေတဲ့တိုက်ပွဲတွေဟာမြောက်ဦးမြို့နယ်တွေအထိကိုကျယ်ပြန့်လာပြီဖြစ်ပါတယ်။ဒေသခံမွတ်စလင်တွေနဲ့ရခိုင်လူမျိုးတွေဖြစ်တဲ့ပရိပခါတွေနောက်ပိုင်းအခုထပ်ဖြစ်တဲ့ရခိုင်အေးအဖွဲ့နဲ့အစိုးရတပ်ကြားစီးရဲတင်းမာမှုတွေကြောင့်အရသာထိခိုက်သေးဆုံးမှုတွေနဲ့ဒေသတွင်းမတည်ငြိမ်မှုတွေပိုးပြီးတော့ဆိုးသက်ဆိုးလာတယ်လို့ပြောရမှာပါ။ပြည်ပခါတွေနဲ့ရှုပ်ထွေးပွေလီနေတဲ့ရခိုင်နိုင်ငံရေးကိုဘယ်လိုဖြေရှင်းနိုင်မလဲ။ဘယ်သူတွေတာဝန်ရှိသလဲ။အစဖြေဖို့နီလန်ကောင်းတွေမျှော်လင့်နိုင်ပြီလား။လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်လူတွေသရရှင်တွေ VUE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။တမမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်ကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923829994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမန့်ကြမယ့်တော်ရှင်တွေကိုကျေးဇူးပါတယ်ခင
် VOA American အတန်ရဲ့တိုက်ရိုက်လေလှိုင်းဆွေးနွေးကအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနက်ဖြန်အင်္ဂါညတိုက်ရိုက်လေလှိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့အထက်မှဖိတ်ခေါ်ပါရရှင်။အခုမလေးရှားမှာမြန်မာအလုပ်သမားတွေအဖမ်းခံရတဲ့အကြောင်းကိုပြောပြမှာပါ။မလေးရှားနိုင်ငံစီလံကောပြည်နယ်ကကုန်စည်တန်းကြီးတစ်ခုမှာမတ်လ16ရက်နေ့ကမလေးရှားလာဝကနယ်ပြည်ရဲရေးတို့ပူးပေါင်းပြီးတရားမဝင်အလုပ်လုပ်နေကြတဲ့နိုင်ငံသားတရားကျော်ကိုဖမ်းဆီးခဲ့တာမှာမြန်မာနိုင်ငံသားအများစုပါဝင်ခဲ့ပါတယ်။ဇန်နဝါရီလဇန်းကနေပြီးတော့မတ်လ15ရက်နေ့အထိနှစ်လခွဲအတွင်းတရားမဝင်လာရောက်အလုပ်လုပ်နေတဲ့မြန်မာနိုင်ငံသား1000ကျော်ဖမ်းဆီးခံခဲ့ရတယ်လို့လည်းမလေးရှားအာဏာပိုင်တွေကပြောပါတယ်။ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမာကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါရရှင်
။မလေးရှားနိုင်ငံစီလံကောပြည်နယ်ကပစာဘိုရုံးကုန်ပစ္စည်းတွေရောင်းတဲ့ဈေးကြီးဟာနိုင်ငံခြားသားအလုပ်သမားအများအပြားလုကင်နေကြတဲ့ကုန်စည်တန်းကြီးဖြစ်ပါတယ်။ဝင်ရောက်စစ်ဆေးနေတဲ့အချိန်မှာကုန်စည်တန်းကြီးအတွင်းမှာမြန်မာနိုင်ငံသားအများစုပါဝင်တဲ့ အလုတ်သမား198ဦးကိုဖမ်းဆီးခဲ့ပြီး132ဦးဟာဥပဒေနဲ့မညီဘဲအလုတ်လုပ်ကင်နေကြတာကိုတွေ့ရှိတာကြောင့်ဖမ်းဆီးလိုက်ကြောင်းမလေးရှားအနာပိုင်တွေကပြောဆိုပါတယ်66ဦးဟာတရားမဝင်လာရောက်နေထိုင်နေကြသူတွေဖြစ်ပြီး46ဦးကတော့ UNHCR ကုလသမဂ္ဂလက်ခံထားတဲ့ဒုက္ခသည်လက်မှတ်တွေကင်ဆောင်ထားကြသူတွေဖြစ်ကြောင်းနဲ့မြန်မာအပါအဝင်တခြားနိုင်ငံတွေကလာရောက်သူတွေပါဖမ်းဆီးခံရတယ်ဆိုပြီးလက်ထောက်ပီတဲ့ရေးဝင်ကြီးဒါတွတ်မိုဟာဇစ်ဂျမန်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
်Сейчас в Мьянма, Сибу, Сматус, Мампротату, Филиппина, Сибу, Сматус, Сибус, Милай.
အခုလိုမျိုးနိုင်ငံသားသားတွေကိုဖမ်းဆီးရတာဟာမလေးရှားပြည်သူတွေကသတင်းပေးတိုင်ကြားချက်တွေကြောင့်ဖြစ်တယ်လို့ဆိုပါတယ်။နိုင်ငံသားသားတွေဟာမလေးရှားလူမျိုးတွေလုပ်ကင်ရမဲ့ဈေးရောက်ရမဲ့အလုပ်တွေကိုဈေးရောက်လို့မရအောင်မာဖီးယားပုံစံမျိုးတွေနဲ့အုပ်စုလိုက်ထိန်းချုပ်ထားတာတွေခွင့်ပြုချက်မရှိဘဲဈေးရောက်နေတာတွေဈေးဆိုင်ပိုင်ရှင်ပုံစံမျိုးတွေဝင်လုနေကြတာတွေတွေ့နေရတယ်လို့လည်းပြည်ထရေးဝန်ကြီးကပြောဆိုသွားပါတယ်2019ခုနှစ်ဇန်နဝါရီလ1ရက်နေ့ကနေမတ်လ15ရက်နေ့အထိနိုင်ငံတော်ဝန်ပြုလုပ်ခဲ့တဲ့အော်ပရာစီစစ်စင်ရေးကာလမှာတရားမဝင်နိုင်ငံသားသား12,492ဦးကိုဖမ်းဆီးခဲ့ရမှာမြန်မာနိုင်ငံသား1,192ဦးပါဝင်တယ်လို့ဆိုပါတယ်မလေးရှားနိုင်ငံမှာမြန်မာနိုင်ငံသားရွှေ့ပြောင်းလို့သမား9သိန်းကျော်ရှိနေပြီး2သိန်းကျော်သာတရားဝင်လာရောက်လုလုကင်နေကြတာပါ2019ခုနှစ်ထုတ်ပြန်ချက်ရကုလသမဂ္ဂဆိုင်ရာမဟာမင်းကြီးရုံးကဒုက္ခသည်အဖြစ်အသိပ္ပယူထားတဲ့သူပေါင်း3,420ဦးရှိပြီး14,030ဦးဟာရိုဟင်ဂျာမွတ်စလင်တွေဖြစ်တယ်လို့ဆိုပါတယ်25,900ကတော့ချင်းတိုင်းရင်းသားတွေနဲ့မြန်မာမွတ်စလင် 9,990 ဦးနဲ့ရခိုင်4000ခန့်ရှိပါတယ်အခုလိုမျိုးမလေးရှားနိုင်ငံဘက်ကိုထွက်ပြီးအလုတ်လုပ်ကြတာဟာမြန်မာနိုင်ငံအတွင်းမှာအလုတ်ကင်အခွင့်အလမ်းတွေရှားပါတာကြောင့်ဖြစ်တယ်လို့လည်းအလုတ်သမားရေးဆောင်ရွက်နေသူတွေကပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့နှစ်ကတော့ထိုင်းနိုင်ငံကိုဖျက်ပြီးမလေးရှားနိုင်ငံကိုခိုးဝင်ဖို့ကြိုးစားကြတဲ့မြန်မာနိုင်ငံသား1000လောက်ကိုထိုင်းရနာပိုင်တွေကဖမ်းဆီးခဲ့ပါတယ်ရှင်
မအေးအေးမှသတင်းပေးပို့ခဲ့တာပါရှင်မြန်မာပြည်ဆိုင်ရာသတင်းလွှာတွေဒီမှာပဲရပ်နားပြီးတော့အခုပြင်သစ်နိုင်ငံမှာသတင်းပတ်စင်တိုင်းစန္ဒပြနေကြတဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါပြင်သစ်နိုင်ငံပါရီမြို့တော်မှာအဝါရောင်ရောင်ပြန်အင်ဂျီဝစ်စန္ဒပြပွဲတွေနဲ့ရုံရင်ဆန်ခတ်မှုတွေကနေလူရဲ့ဖြစ်စီဒါတွေရှိခဲ့တဲ့အပေါ်ပါရီမြို့တော်သူမြို့သားတွေကရောလာလေသူတွေကပါပြစ်တင်ရှုံချကြပါတယ်ပါရီမြို့လေကောင်မှာမိရှုဖြက်စီလူရတာတွေကိုအစိုးရရကနိုင်နိုင်နင်းနင်းမထိမ့်သိမ့်တဲ့အပေါ်မှာလဲတနင်းတွင်နေကအပြင်းအထန်ဝေဖန်နေကြပါတယ်။သမ္မတအီမန်နျူအယ်မက်ခရွန်ဟာဒီအချက်အတဲကိစ္စအစိုးရအဖွဲ့ဝင်ဝင်ကြီးတွေနဲ့ဆွေးနွေးဖို့နှင်းလျှောစီးတဲ့ခရီးစဉ်ကနေပြန်လာပါတယ်။ဆလာတီကာဟုရဲ့သတင်းလာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်
။အဝါရောင်ရောင်မြန်အင်ဂျီဝဆန္ဒပြသူတွေဟာမတ်လ16ရက်နေ့ကစတိုးဆိုင်တွေရဲ့မှန်ပရင်းတွေကိုရိုက်ခွဲလူရဘန်တစ်ခုကိုမိရှုပြီးCity of Lights လို့ထင်ရှားတဲ့ပါရီမြို့တော်ကကြော်ကြားတဲ့ရှွန်ဇလီဇေးလမ်းမကြီးကိုစစ်ဖြစ်တဲ့နေရာတစ်ခုလို့လုပ်ပစ်လိုက်ကြတာပါလမ်းမကြီးတစ်လျှောက်ကစိုင်နဲ့စီးပွားရေးလုပ်ငန်းအခု80လောက်စနေနေ့ကဖျက်ဆီးခံရပြီးအခု20လောက်ကလူရခံရဒါမှမဟုတ်မီးရှို့ခံရပါတယ်ဒီလိုဖျက်ဆီးတာမျိုးကိုပိုပြီးတားဆီးဖို့အဖွဲ့ဝင်180ပါဒေသဆိုင်ရာကော်မတီတစ်ခုကအစိုးရကိုတောင်းဆိုထားတယ်လို့အဖွဲ့ဝင်တူဦးဖြစ်သူယွန်းနိုဝယ်ရိုင်းဟာကပြင်သစ်ပါတာနဲ့ပြောပါတယ
် La conséquence de
The consequence of their actions is that the avenue has been ransacked that the 15,000 employees
တို့လောရက်တွေရဲ့အကျိုးဆက်ကတော့လမ်းမကြီးဖျက်ဆီးလူရက်ခံရပါတယ်ရှောင်းစေလီစေလမ်းမကြီးမှာအလုလုနေတဲ့ဝန်ထမ်း1500ကျော်ကြောက်လန့်နေပါတယ်ဒေသခံတွေကြောက်လန့်နေပါတယ်ဧည့်သည်တွေလည်းထိတ်လန့်ပြီးလာလေသူပိုနှဲလာပါတယ
်တနင်္ဂနွေနေ့ကပါရီကိုလာလေသူတွေဟာဖြက်စီးထားတဲ့မြင်ကွင်းကိုတွေ့လိုက်ရတဲ့အခါနားမလည်နိုင်ဖြစ်ကုန်ကြပါလေဒီထဲမှာရှီနိုဆူလေတူအပါအဝင်မှာ
Oh so many horses on the glasses on the window so it's shocked to me I cannot imagine
ဘယ်လိုမျိုးပြမှာအပေါက်တွေအများကြီးပဲကျွန်မအတော်လက်မိတယ်ဒီလောက်တောင်ဆိုးွားသွားရအောင်ပြီးခဲ့တဲ့ရက်ကတကယ်တမ်းဘာဖြစ်ခဲ့လဲဆိုတာကျွန်မတွေးကြည့်လို့ကိုမရပါဘူ
းလူသမားလူရန်စားကိုတင်ကြီးထားပြတဲ့အနေနဲ့အဝါရောင်ရောင်ပြန်အင်ဂျီဝတ်သူတွေရဲ့ဆန္ဒပြပွဲတွေဟာစီးပွားရေးမျှတမှုကိုတောင်းဆိုတဲ့လှုပ်ရှားမှုတရအဖြစ်ပြီးခဲ့တဲ့နှစ်နိုဝင်ဘာလကတည်းကစခဲ့တာပါ။ဒါပေမဲ့လည်းဖျက်ဆီးတဲ့လူရက်တွေကိုလှုပ်လာကြတဲ့အတွက်တာမန်နိုင်ငံသားတွေကဆက်ပြီးမထောက်ခံကြတော့ပါဘူး။ပါရီမြို့ကန်တူဖြစ်တဲ့ Pascal Lugru ကလည်း ဆန္ဒပြသူတွေရဲ့လူရက်ကိုအပြင်းထန်ဝေဖန်ပါတယ
်တူတကယ်စီ
Everything has been smashed. I saw yesterday at the Arc de Triomphe that they used screwdrivers to remove the cobblestones to throw them at police.
အလုံးကိုဖျက်ဆီးပစ်ကြတယ်မနေ့က Arc de Triomphe မှာရဲတွေကိုပေါက်ဖို့ကြောက်တုံးတွေကိုဝဲဥလဲတွေနဲ့ခွာထုတ်နေကြတာကိုကျွန်တော်တွေ့ခဲ့တယ်ဒါကမဟုတ်တော့ဘူးဗျရဲကိုပေါက်ဖို့ဆိုပြီးဒီ Arc de Triomphe ကကြောက်တုံးတွေကိုခွာထုတ်တာကတော့သိဆိုးလွန်ပါတယ်လွန်ခဲ့တဲ့နှစ်ကပဲဒီအဆောက်အဦးကိုဖျက်ဆီးခဲ့ကြသေးလို့ဒီသမိုင်းဝင်နေရာကိုကာကွယ်ဖို့အရေးကြီးရှိနေတာ
တက်ဆိုင်သူဒီဒီရဲ့သဘောထားအမြင်တွေကိုနားထောင်ဖို့သမ္မတမာခရွန်ကဆွေးနွေးပွဲအတော်များများကိုလုပ်ခဲ့ပြီးတောက်ကြနေကပဲအဲ့ဒီဆွေးနွေးပွဲတွေပြီးသွားပြီးတဲ့နောက်စနေနေ့မှာရုံးဝင်းဆန်ခတ်အခြေအနေတွေဖြစ်လာတာပါဒီလူရဲ့ဖျက်ဆီးတာတွေကိုဆန္ဒပြလှရှားမှုတွေထိုးပေါက်ဝင်လာတဲ့အစွန်းရောက်ဝါလီ1500လောက်ကစလုပ်တာလို့ရဲတပ်ဖွဲ့ကပြောပါတယ်ပြင်သစ်ရဲတပ်ဖွဲ့က Black Blocks လို့နာမည်ပေးထားတဲ့လူတို့ဟာနိုင်ငံတော်ကိုထိခိုက်စေဖို့ကျိုးပြဖြစ်စီမှုအတွေ့ဆန္ဒပြပွဲတွေပေါ်အခွင့်ကောင်းယူလှုပ်ဆောင်နေကြတာလို့သမရမက်ခရွန်ကပြောပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာပါရှင်အခုညနေပိုင်း VOA ထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com ကနေပြီးတော့လည်းပြိုင်နေနှာစင်နိုင်ပါတယ်ရှင်နောက်နှစ်နာရီကြာမှထုတ်လွှင့်မယ်ညပိုင်းအစီအစဉ်တွေမှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်ပါတွေစီးပွားရေးဘလော့ဂါတွေပြောသမျှသက်တမ်းရောင်သတင်းလွှာနဲ့သူယုံကြည်ရာစတဲ့သတင်းပတ်စင်ကန်တာတွေကိုလည်းနှာစင်ကြရမှာပါလိုင်းဒိုမီတာ25 kHz 15453ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ58 kHz 9335နဲ့ပထမနိုင်ဘက်မှာလိုင်းလက်မီတာ190တို့ကနေနှာစင်နိုင်ကြပါတယ်ရှင်အခုတနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင်
Netherlands နိုင်ငံ Christchurch မြို့မှာဗလီနှစ်ခုပေါ်ပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်တနက်ကင်ဆောင်ခွင့်ဥပဒေတွေကိုပြင်ဆင်ဖို့ဝင်ကြီးအဖွဲ့အတွင်းဆုံးဖြတ်နိုင်ခဲ့ပြီလို့ဝင်ကြီးချုပ် Jacinda Ardern ကဒီကနေ့ပြောကြားပါရယ်အကြမ်းဖက်ဝါဒအခြေခံနဲ့6ချားပွဲတိုက်ခိုက်မှုကြီးဖြစ်ခဲ့ပြီးဆယ်ရက်အတွင်းမှာပြုပြင်ပြောင်းလဲမဲ့အချက်တွေကိုကြီးညာမယ်လို့ဝင်ကြီးချုပ်ကဒီကနေ့ပြောပါရယ်မွတ်စလင်ထုံးစံအရအသုဘချနိုင်ဖို့အတွက်ဗလီနှစ်ခုမှာတည်ဆုံးခဲ့သူ90ရဲ့အလောင်းတွေအားလုံးကိုလည်းပုတ်ထူးနေမကုန်ခင်မိသားစုတွေစီကိုပေးပါမယ်လို့ဝင်ကြီးချုပ်ကပြောပါရယ်Netherlands နိုင်ငံ Utrecht မြို့မှာလူနေရပ်ကွက်ဖက်ပြေးဆွဲတဲ့တိုက်ရထားတစ်စီးပေါ်မှာပြစ်ခတ်မှုကြောင့်တယောက်အနည်းဆုံးသေဆုံးပြီးတော့တော်တော်များများထိခိုက်ဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါရယ်။တနက်သမားဟာပြစ်ခတ်ပြီးကားနဲ့ထွက်ပြေးသွားတယ်လို့သတင်းတွေထွက်နေပြီးတော့ဒီဖြစ်ရပ်ကိုအကြမ်းဖက်ဝါဒအခြေခံနဲ့တိုက်ခိုက်မှုဖြစ်နိုင်တဲ့အနေအထားနဲ့သဘောထားစုံစမ်းနေတယ်လို့ရဲကပြောပါရယ်။အခင်းဖြစ်ရနေရမှာလည်းအရေးပေါ်တုံ့ပြန်ရေးတာဝန်ရှိသူတွေအပြင်အကြမ်းဖက်မှုတံပြန်ရေးရဲရာရှိတွေရောက်နေကြပါရယ်။အကြမ်းဖက်မှုတံပြန်ရေးဆိုင်ရာတာဝန်ရှိသူတွေလည်းအရေးပေါ်အစည်းအဝေးလုပ်နေကြပါရယ်။လုံကြုံရေးအဆင့်ကိုလည်းအမြင့်ဆုံးအဆင့်9ကိုမြင့်ထားပါတယ်။ဒီခါကျောင်းတွေကိုလည်းတကားတွေပိတ်ထားဖို့အတွက်ညွှန်ကြားထားပါတယ်။9လအတွင်းမှာပြတ်ကျခဲ့တဲ့အီသီယိုးပီးယားလေကြောင်းလိုင်းလေယာဉ်နဲ့အင်ဒိုနီးရှားလေကြောင်းလိုင်းက Lion Air လေယာဉ်တွေရဲ့လေယာဉ်ပြန်တမ်းမှုမှတ်တမ်းတင်အချက်အလက်တွေစင်တူနေတာရှင်းတယ်လို့အီသီယိုးပီးယားသံယူပို့ဆောင်ရေးဝန်ကြီးကပြောပါတယ်။ပြတ်ကျခဲ့တဲ့ Boeing 737 MAX 8လေယာဉ်တွေမှတ်တမ်းတင်ခဲ့တဲ့ဘလို့အချက်တွေကစင်တူနေတာလဲဆိုတာကိုတော့သူကကြဲကြဲပြန့်ပြန့်ရှင်းမပြခဲ့တော့ပါဘူး။လေယာဉ်တွေပြန့်တမ်းနေစဉ်ရုတ်တရက် engine set ရပ်မသွားအောင်ကာကွယ်ပေးတဲ့ anti stall snitch software အသစ်ကို update လုပ်မယ်လို့ Boeing ကုမ္ပဏီကကြေညာထားပါတယ်ရှင်
။တနင်္လာနေ့ညနေခင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပြီးအသံဖန်း engineer ကတော့ El Santos ဖြစ်ပါတယ်ရှင်။အခုကျမတို့အတန်လွင့်နေတဲ့ radio အစီအစဉ် PP ချင်း Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ည9:00နာရီကျရင်တစ်ခါထပ်ပြီးတော့ဆုံကြရအောင်ပါရှင် VOA သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျမခွာညိုပါရှင်
This program has come to you from the Voice of America, Washington. From Washington, this is VOA.